လက်နက်ကင်ပရိပခါတွေဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောက်မဲမြို့အမှတ်1ရက်ွက်ရုံမှာဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကဘုံးပေါက်ကွဲပြီးတော့တနက်နဲ့ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုနဲ့ပစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့သူတွေကတော့ကြောက်မဲစီပင်ဌာနကလက်ထောက်ညွှန်ကြားရေးမှုနဲ့နမ်မတူမြို့ကနေအစည်းအဝေးတက်ဖို့ရောက်လာတဲ့လျှက်စစ်ဝန်ထမ်းတအူဖြစ်တယ်လို့ကြောက်မဲဒေသခံတအူကပြောပြပါတယ်။
သူတို့တည်ရတာ၄ယောက်ပေါ့နော်တည်ရ၄ယောက်ဆိုတာ CDET တယောက်ရဲ့နောက်တော့လက်စကနံပါတ်ရည်ရည်တော့ကြောင်းမဲကိုစီးဝင်လာဖို့ဆိုတော့အဲ့မှာ၄တောက်ကြတာပေါ့နရပေါ့တည်ရတော့တန်ရရတာတော့ဒီပုံးစမှနာတော့၃ယောက်ပါပဲဟိုမစိုးရင်ရတန်ရလေးတခြားလည်းတော့ရှိပါလေဒါပေမဲ့ဒီဌာနဆိုင်နဲ့ပတ်သက်ပြီးတော့ဒီမျိုးပောက်ကွဲမှုကတော့ဒါပထမဆုံးပေါ့နော်
စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေလက်ဖက်ရည်တောက်နေတဲ့အချိန်မှာအခုလိုပြစ်ခတ်ခံရတာလို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဌာနဆိုင်ရာယုံအခုလိုတိုက်ခိုက်ခံရတာကတော့ပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ကြောင်မဲဒေသခံနောက်တဦးကတော့ဒဏ်ရာရတဲ့သူက၃ဦးထက်ပိုများနိုင်တယ်လို့လောလောဆယ်ဒဏ်ရာအခြေအနေတွေလည်းအသေးစိတ်မသိနိုင်သေးဘူးလို့ပြောပါတယ်
။စစ်တပ်ဆိုင်ကတော့လည်းအာဏာလေးရှိလို့အာဏာလေးရောက်လာပါတယ်။ပြောကြတာကတော့ကတိဘုံလားဘုံဒီတော့မသိဘူးနော်အဲ့အကြီးနဲ့တော့တစ်ချက်ရင်ပြက်တယ်ပြက်ပြီးတော့မှတနက်နဲ့လည်းဖတ်ပြက်သွားတယ်ဗျာတန်ရရတော့၉ယောက်လို့ဆိုတယ်၉ယောက်မှ၅ယောက်ကတော့နည်းနည်းနည်းခံနေပေါ်တယ်ဗျာ၄ယောက်ကတော့ဖြတ်တတ်တယ်ဟာဗျာနားအဲ့လိုမျိုးလေးကစိတ်ယုံပိုင်းရနေတော့တိရတယ်ဒါနဲ့တိကြတယ်မတိရတော့မပြောတော့ဘူးဗျာ
အဲ့ဒီဘုံပေါက်ကွဲမှုနဲ့ပြစ်ခတ်မှုအတွင်းဒဏ်ရာရသူအရေးအတွက်နဲ့အခြေအနေအသေးစိတ်ကိုတော့ VOA မြန်မာမာကြီးအနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ဒီတော်တွင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကဟိုတယ်တစ်ခုထဲမှာလဲဩဂုတ်လ6ရက်နေ့တနေ့ထဲမှာပဲဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ပေါက်ကွဲမှု3ကြိမ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအခုလိုမျိုးဘယ်သူဘယ်ဝါကျူးလွန်နေဆိုတာကိုမသိရတဲ့ဘုံပေါက်ကွဲမှုတွေပြစ်ခတ်ခံရတာတွေမကြာခဏဆိုသလိုရှိနေပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာတော့အပြန်အလှန်ဆွတ်ဆွဲပစ်တင်တာတွေလည်းရှိနေပါသေးရှင်။